လပိုင်သမ္မတ်ရော်ဒရီဂိုဒူတာတေဟာဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာတိဆောက်လာခဲ့တဲ့မဟာမိတ်ဆက်ဆံရေးမှာမရေရာမှုတွေဖြစ်လာစေနိုင်တဲ့စကားတချို့ကိုဒီနေ့ထပ်ပြီးတော့ပြောလိုက်ပါရစေ။ဖိလစ်ပိုင်အနေနဲ့အမေရိကန်အစိုးရကြိုးဆွဲခေါ်ရလိုက်မဲ့ခွေးကောင်လိုဆက်ဆံတာမျိုးခံမှာမဟုတ်ဘူးလို့စကားကိုမစင်မချင်းပြောလို့ရှိတဲ့မစ္စတာဒူတာတေကဂျပန်နိုင်ငံကိုတရားဝင်ခီးမထွက်ခင်မှာမနီလာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။သူသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့နှစ်နိုင်ငံအကြားကာကွယ်ဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်အနေနဲ့မေ့ပြစ်လိုက်နိုင်တယ်လို့လည်းပြောပါရယ်။သူ့တိုင်းပြည်ထဲမှာဖိလစ်ပိုင်စစ်သားတွေကလွဲရင်ဘယ်နိုင်ငံသားစစ်တပ်စစ်သားမှမရှိတော့တဲ့အချိန်ကာလတစ်ခုဖြစ်လာဖို့သူမျှော်လင့်တယ်လို့လည်းမစ္စတာဒူတာတေကသတင်းတောက်တွေကိုပြောပါရယ်။မစ္စတာဒူတာတေဟာသူ့သမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစလို့သူ့ရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးအကြမ်းဖက်နေနည်းနဲ့လှုပ်ရှားမှုတွေအတွင်းမှာလူပေါင်း4000နီးပါးတိတ်ဆုံးခဲ့ရတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကဖြစ်တယ်ဝေဖန်တဲ့အပေါ်မှာအခုလိုဒေါသတကြီးပြန်ပြီးတော့ချင်းချောက်ပြောဆိုနေတာပါ။ပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံခီးစင်တုန်းကလည်းအမေရိကန်နဲ့ဆက်ဆံရေးဖြတ်တောက်ဖို့ရည်ရထားတယ်လို့ပြောဆိုခဲ့ပြီးတော့နောက်ပိုင်းကျတော့မှတခါသူအဲ့ဒီလိုရည်ရတာမဟုတ်ပါဘူးလို့လည်းပြန်ပြီးတော့ပြောခဲ့ပါရဲ့ရှင်။